American သမ္မတရဲ့အပန်းဖြေစခန်း Camp David မှာ Taliban နဲ့ငြိမ်းချမ်းရေးဆွေးနွေးမယ့်ကိစ္စနဲ့ပတ်သက်ပြီးဒုတိယသမ္မတ Mike Pence နဲ့တခြားအစိုးရတာဝန်ရှိသူတွေအပေါ်အာဏာသုံးဆောင်ရွက်ခဲ့တယ်ဆိုတာကိုသမ္မတ Donald Trump ကပယ်ချလိုက်ပါတယ်။သူ့သဘောနဲ့သူလုပ်တာလို့သမ္မတ Trump ကသတင်းတောက်တွေကိုတနင်္လာနေ့မှာပြောပါတယ်။တွဲဆောင်ဆွေးနွေးဖို့စီစဉ်ခဲ့တာလဲသူ့သဘောဆန္ဒအတိုင်းလုပ်တာဖြစ်ပြီးဒီဆွေးနွေးပွဲကိုဖျက်လိုက်တာကလည်းသူ့ဆန္ဒအတိုင်းလုပ်တာလို့ဒီကိစ္စဘယ်သူနဲ့မှမတိုင်ပင်ခဲ့ဘူးလို့သတင်းထောက်တွေကိုသမ္မတထရန့်ကပြောပါတယ်။ Camp David မှာဆွေးနွေးပွဲကျင်းပမယ့်အရေးအပေါ်ဒုတိယသမ္မတ Pence နဲ့အမျိုးသားလုံခြုံရေးအကြံပေး John Bolton တို့ကအင်ဂျီရောမှာကန့်ကွက်ခဲ့ကြတယ်ဆိုပြီး American သတင်းတွေမှာဖော်ပြခဲ့ကြတာပါ။ဒုတိယသမ္မတ Mike Pence ကလည်းသမ္မတထရန့်ကိုထောက်ခံပြီး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။သမ္မတကလုံးဝမှန်ကန်ကြောင်းမမှန်မကန်သတင်းတွေဖြစ်ကြောင်းမရိုးဖြောင်တဲ့မီဒီယာကတခုခုမဖော်ပြခင်ဘယ်တော့မှမဆက်သွယ်တဲ့အကြောင်းတကယ်လို့မီဒီယာဘက်ကဆက်သွယ်လာလို့ရှိရင်လေသမ္မတရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝထောက်ခံကြောင်းပြောမှာဆိုပြီးဒုတိယသမ္မတ Pence ကရေးသားခဲ့တာပါအာဖဂန်နစ္စတန်မြို့တော်ကာဘူးမှာပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအမေရိကန်စစ်သည်တဦးနဲ့တခြားလူ၁၁ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုလုပ်ခဲ့တာဟာမဟာအမားကြီးကျူးလွန်ခဲ့တာလို့တာလီဘန်တွေဘက်ကပြောပြနေတာဆိုပြီးလဲသမ္မတထရန့်ကပြောပါတယ်။ရလကတော့သူ့အနေနဲ့စိုးရိမ်ချက်ရှိနေသမျှတော့အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်နဲ့ဆွေးနွေးမှုတွေမအောင်မြင်ဘူးလို့လဲသမ္မတထရန့်ကပြောပါတယ်။ပြီးခဲ့တဲ့၁၂ကျော်ကာလတုန်းကနဲ့စာရင်ပြီးခဲ့တဲ့၄ရက်အတွင်းအမေရိကန်တပ်ဖွဲ့တွေကတာလီဘန်တွေကိုပိုပြီးပြင်းပြင်းထန်ထန်တိုက်ခိုက်နေတယ်လို့လဲအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။